အမေရိကန်စိုက်ဘာလုံခြုံရေးကျူးပေါမှုကြီးနဲ့ပတ်သက်ပြီးသက်ဆိုင်ရာဌာနတွေရဲ့တင်ပြချက်ကိုနားထောင်ခဲ့ရတဲ့လွှတ်တော်အမတ်တွေကဒါဟာရုရှားလက်ချင်းဆိုတာအခုချိန်ထိရထားတဲ့အထောက်အထားတွေအားလုံးကပြနေတယ်လို့သတိပေးပြီးလက်တုံ့ပြန်မှုတောင်းဆိုကြပါတယ်။ဒီစိုက်ဘာလုံခြုံရေးကျူးပေါမှုမှာအစိုးရဌာနတွေရောပုဂ္ဂလိကကဏ္ဍပါထိခိုက်ခဲ့တာပါ။စိုက်ဘာထွန်းဖောက်ဝင်ရောက်မှုရဲ့ပမာဏဟာမူလကထင်ထားတာထက်အများကြီးပိုကြီးမားနိုင်ွယ်ရှိတယ်လို့စိုက်ဘာလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးပြီးတဲ့နောက်Republican နဲ့ Democrat ပါတီနီယာစလုံးကလွှတ်တော်အမတ်တွေရဲ့တောင်းဆိုချက်ထွက်လာတာပါ။ဒါဟာတတိယ software အပိုင်းအစတစ်ခုကိုသုံးပြီးအမေရိကန်အစိုးရရဲ့ computer စနစ်ထဲမှာကုတ်တွေထည့်သွင်းမှုထင်ရှားတဲ့ကြိုးပမ်းချက်တစ်ခုပါပဲလို့အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo က The Mark Levin ရုပ်သံအစီအစဉ်မှာတောက်ကြနေကပြောခဲ့တဲ့အကြောင်း AFP သတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။ထောက်လိုင်းဆိုင်ရာအထက်လွှတ်တော်ကော်မတီယာရဲ့ဥက္ကဋ္ဌ Marco Rubio က Cyber တိုက်ခိုက်မှုရဲ့အတိုင်းအတာပမာဏအပြည့်အဝကိုမသိရသေးပေမဲ့လည်းဒီလောက်အတိုင်းအတာပမာဏမျိုးဘယ်တော့မှမဖြစ်သေးဘူးဆိုတာတော့ကျွန်တော်တို့သိထားပါပြီလို့တောက်ချန်လေးကတွစ်တာမှာရေးခဲ့ပါတယ်